Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2018ခုနှစ်စက်တင်ဘာလ20ရက်ဇန်နဝါရီနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိတိုင်းလူမီတာ25 32 51နဲ့လိုင်းလံ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အစိုးရဗန်ဒါရေးသုံးစီဥပဒေချမ်းမှာ22တိုင်းကာယရေးကုန်ကျစရိတ်ထက်သွင်းမထားတဲ့အတွက်သမ္မတဒေါ်နယ်ထရန့်ပြင်းထန်ဝေဖန်လိုက်ပါတယ်။ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းစင်ရေးအမေရိကန်သမ္မတနဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားကောင်ဆောင်ဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးပါပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုလက်တော်နှစ်ရက်တာခရီးအဖြစ်ရောက်နေတဲ့ဗြိတိန်နိုင်ငံသားဝင်ကြီးဂျန်နရမီဟန်ကသူခရီးစဉ်နဲ့ပတ်သက်လို့
Well, there may not be a short-term answer, but in the end, if there isn't justice and accountability for any atrocities...
ဒီနေ့ဘီမာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုလိုဗီတိန်ဝန်ကြီးရဲ့ခီးစဉ်ပေါ်အစိုးရတာဝန်ရှိသူတွေနဲ့ဆက်သွယ်မေးမြန်းချက်နားဆင်ရမှာဖြစ်တယ်လို့တရုတ်မြန်မာနယ်စပ်ကနင်းမြေပိုင်နဲ့အငင်းပွားမှုနောက်ဆုံးအခြေအနေကိုလည်းတင်ပြအောင်မှာပါ။ပြင်းပြင်းနဲ့မှာတော့အားပြင်းဝက်သက်ရောဂါကြောင့်ကလေးငယ်တွေသေဆုံးနေရပါတယ်။ဒီလိုအကြောင်းအရာအစုံလင်တင်ဆက်သွားမှာပါ။အဲ့ဒီနောက်ပိုင်းမှာတော့ဆက်သွယ်ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ဆိုရဗန်ဒါရေးသုံးစီဥပဒေချမ်းမှာသူဆိုပြုထားတဲ့နေဆက်တိုင်းကာယံရေးအစီအစဉ်တွေကုန်ကျစရိတ်ထည့်သွင်းမှုအတိုက်ခံဒီမိုကရက်တစ်ဘက်ကဟန်တားခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲဆွဆွဲပြောဆိုလိုက်ပါတယ်။ထိုက်ကန်တွေရဲ့ကြိုးပမ်းမှုကိုသူ့ရဲ့ Republican Party ကလက်ခံခဲ့တယ်ဆိုပြီးတော့လည်းအပြစ်ဖို့ခဲ့တာပါ။ဗန်ဒါရေးသုံးစီဥပဒေချမ်းမှာနေဆက်လွန်ကျုံရင်းနဲ့တိုင်းကာယံရေးအတွက်ဘာကြောင့်ထည့်သွင်းမထားတယ်လဲဆိုတော့သမ္မတ Trump က Twitter လူမှုကွန်ရက်ကနေမေးခွန်းထုတ်လိုက်တာလည်းဖြစ်ပါတယ်။ဥပဒေစိုးမိုးရင်းနဲ့နေဆက်လွန်ကျုံရင်းကိုဒီမိုကရက်တစ်ကနှောက်ယှက်နေတဲ့အကြောင်းနဲ့ Republican တွေအနေနဲ့ခတ်မှန်မှရပ်တည်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီလစက်တင်ဘာ30ရက်နေ့မှာအစိုးရရန်ရရဆိုင်ရမယ့်အခြေအနေတွေကိုရှောင်ရှားနိုင်ဖို့နဲ့စစ်ဘက်ရက်ဘက်လုပ်ငန်းတွေဒီဇင်ဘာစံပိုင်းအထိဆက်လက်လည်ပတ်သွားနိုင်ဖို့ဒေါ်လာ854ဘီလီယံသုံးစွဲမဲ့ဥပဒေချမ်းကိုတော့ထက်လွတ်တော်ကအင်္ဂါနေ့မှာပဲအတည်ပြုထားတာပါ။ဒါပေမဲ့လည်းသမ္မတထရန့်အချိန်တော်ကြာကလေးကကတိပေးထားခဲ့တဲ့မက္ဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာယံမဲ့အစီအစဉ်တွေအသုံးစရိတ်ကိုတော့ထည့်သွင်းမထားပါဘူး။နယ်စပ်တတိုင်းကာယံမဲ့အစီအစဉ်တွေအသုံးစရိတ်မပါခဲ့ရင်အော်တိုဝါလာတရက်နေ့မှာအစိုးရရန်နေရာရက်ဆိုင်ပြဖို့သမ္မတထရန့်ရဲ့ချင်းချောက်မှုကိုအန်တုလိုက်တဲ့ဥပဒေချမ်းကိုတော့ရှစ်သတင်းပတ်တွေအောက်လွှတ်တော်မှာမဲခွဲအတည်ပြုလိုက်မယ်လို့လည်းမျှော်လင့်ရပါတယ် Republican လွှတ်တော်ကိုယ်စားလှယ်ကတော့ဗန်ဒါရေးသုံးစီနဲ့ပတ်သက်တဲ့ကိစ္စတွေကို November 6ရက်လွှတ်တော်ရွေးကောက်ပွဲနောက်ပိုင်းချိန်မှာသာကင်ထွယ်ဆောင်ရွက်ဖို့လိုလားနေကြတာဖြစ်ပါတယ
် American တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကလိန်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ဆွဆွဲထားတဲ့အမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့ကျင်းပမယ့်လွှတ်တော်ကော်မတီရှေ့မှောက်ကျန်းနာစစ်ဆေးခံဖို့အစီအစဉ်ကိုအကြောင်းပြန်ဖို့တောက်ချန်နေမနေ့ပိုင်းအထိအချိန်ရတယ်လို့အထက်လွှတ်တော်တရားရေးကော်မတီအကြီးအကဲကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့36နှစ်အထက်တန်းကျောင်းသားဘဝတုန်းကကက်ဗနော့ကသူ့မအပေါ်လိန်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပြီးအသက်အန္တရာယ်ကိုတောင်စိုးရိမ်ခဲ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ပညာပါမောက္ခခရစ်စတင်ဘက်စီဖို့တ်ကဆွဆွဲထားတာပါ။ကက်ဗနော့ဘက်ကတော့ဒီဆွဆွဲချက်ကိုညှင်းပါတယ်။ကော်မတီဥက္ကဋ္ဌချက်Grassley ကတော့မနေ့ဗုဒ္ဓဟူးနေ့ကထုတ်တဲ့စာထဲမှာဒေါက်တာဖို့ရဲ့ဆွဆွဲချက်တွေကြောင့်တရားသူကြီးကက်ဗနော့ရဲ့အမည်စင်းတင်သွင်းမှုအပေါ်ကြားနာမှုကိုပြန်လည်ဆောင်ရွက်တဲ့အကြောင်းဒီကြားနာမှုကလာမယ့်တနင်္လာနေ့စက်တင်ဘာလ25ရက်နေ့မနေ့10နာရီမှာစမှာဖြစ်တဲ့အကြောင်းကက်ဗနော့အပေါ်ဆွဆွဲထားတဲ့ဒေါက်တာဖို့ကိုလာရောက်ထွက်ဆိုဖို့ဖိတ်ခေါ်ထားကြောင်းဖော်ပြထားပါတယ်။ဒီလိုကိစ္စရမျိုးကိုအများသူငါရှင်မှာဆွေးနွေးဖို့ခက်ခဲမယ်ဆိုတာကိုအတိအမှတ်ပြုရကြောင်းလဲဒေါက်တာဖို့အနေနဲ့အများရှိမှောက်ကြားနာမှုလုံမလားတီးသန့်တကပိတ်ကြားနာမှုလုံမလားဆိုတာကိုရွေးဖို့လဲကန့်လန့်ထားတယ်လို့အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောပါတယ်ဆွဆွဲထားတဲ့ဖို့ဘက်ကတော့လွှတ်တော်ကော်မတီကြားနာပွဲကိုတက်မတက်မပြောသေးပါဘူးသူရှိနေတွေကတော့လွှတ်တော်ကော်မတီရှိမှောက်ကြားနာပွဲမတိုင်ခင်ဒီဆွဆွဲချက်တွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစုံစမ်းပေးဖို့တောင်းဆိုထားပါတယ်ရှင်
ကိုရီးယားကျွန်းဆွယ်မှာနျူကလ ియర్ ကင်းစင်ရေးအရှိန်မြင့်နေအောင်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားခေါင်းဆောင်ကွန်ဂျင်ဝန်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်။သုံးရက်ကြာထိပ်သီးဆွေးနွေးပွဲပြီးဆိုးမျိုးတော်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆန္ဒကိုတောင်ကိုရီးယားသမ္မတကပြောဆိုလိုက်တာပါ။နျူကလ ియర్ နဲ့မစ်ဆိုင်းတုံးစီစဉ်တွေဆုံးသက်ရေးခရီးဖြူထားတာတွေအရှိန်တက်နေတဲ့အတွက်အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားရှင်တိုးနိုင်ပဲဖြစ်နေရတဲ့အခြေအနေတွေကိုကြော်လွှားနိုင်ဖို့ရည်ရွယ်ပြီးတောင်ကိုရီးယားသမ္မတမြောက်ကိုရီးယားကိုတွားရောက်ခဲ့ရလည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ဇွန်လတဲ့စင်ကူနိုင်ငံကထိပ်သီးတွေ့ဆုံပွဲအတွင်းမှာတော့နျူကလ ియర్ ကင်းစင်ရေးရေဝရဆန်တဲ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။တောင်ကိုရီးယားသမ္မတကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုမြောက်ကိုရီးယားကိုအမြန်ဆုံးတွားရောက်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်မတို့နောက်မဆုတ်အခြေအနေတွေကြောင့်ပြီးခဲ့တဲ့လတဲ့မြောက်ကိုရီးယားကိုဝင်ကြီးပွန်ပီယိုသွားမဲ့ခီးစဉ်ကိုတော့သမ္မတဒေါ်နယ်ထရန့်ကဖျက်ခဲ့တာပါ။ကိုရီးယားခေါင်းဆောင်နှစ်ယောက်ကတော့နိုင်ငံတကာကအနီးကပ်စောင့်ကြည့်နေတဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးအင်ဂျင်စက်ရုံတွေနဲ့ပြစ်စင်တွေကိုအပြည့်အစုံဖျက်သိမ်းမှုပါဝင်တဲ့သဘောတူညီချက်တရက်ကိုမနေ့ကပဲလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလက်လျောညီထွေးဆောင်ရွက်လာမယ်ဆိုရင်အဓိကနျူကလ ియర్ စက်ရုံဖြစ်တဲ့ရုံပြောင်းကိုဖျက်သိမ်းဖို့လည်းမြောက်ကိုရီးယားဘက်ကကန့်လန့်ခဲ့တာပါ။သဘောတူညီချက်အပေါ်မှာတော့အမေရိကန်ဘက်ကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ပါတယ်။ရှည်လာတဲ့ချင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟွန်နဲ့နယူးယောက်မြို့မှာတွေ့ဆုံဖို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမနေ့တုန်းကပဲဖိတ်ကြားခဲ့တာပါ။မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးထန်တမန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်ဩစတြေးလျနိုင်ငံမှာအမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လည်းဝန်ကြီးပွန်ပီယိုကဖိတ်ခေါ်ထားပါတယ်
။ဂျပန်နိုင်ငံရဲ့အာနာယဘာတီခေါင်းဆောင်ရွေးကောက်ပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတခဲနဲ့ထောက်ခံမှုနဲ့ထပ်ပြီးအနိုင်ရသွားပြီးဝန်ကြီးချုပ်အဖြစ်၃နှစ်ထပ်ပြီးတာဝန်ယူဖို့တရားသွားပါတယ်။ Liberal Democratic Party ခေါင်းဆောင်ရွေးကောက်ပွဲကိုဒီကနေ့ကြာသပတေးနေ့ကျင်းပတာမှာဝန်ကြီးချုပ်အာဘေကထောက်ခံမဲ953မဲရပြီးထောက်ခံမဲ254မဲပဲရတဲ့ကာကွယ်ရေးဝန်ကြီးဟောင်းရှီဂီရူအီရှိဘာကိုအလွယ်တကူအနိုင်ရတာဖြစ်ပါတယ်။အသက်63နှစ်အရွယ်အာဘေအနေနဲ့သူ့ရဲ့ဝန်ကြီးချုပ်တက်တန်းအပြည့်ထမ်းဆောင်ပြီးရင်တော့သူဟာဂျပန်နိုင်ငံရဲ့တက်တန်းအရှိဆုံးတာဝန်ထမ်းဆောင်တဲ့ဝန်ကြီးချုပ်ဖြစ်လာမှာပါ။ဂုဏ်သိက္ခာကြီးမားတဲ့နိုင်ငံရေးမိသားစုကဆင်းသက်လာသူအာဘေက2006ခုနှစ်မှာဝန်ကြီးချုပ်အဖြစ်ပထမဆုံးအကြိမ်စပြီးတာဝန်ထမ်းခဲ့ပေမဲ့နောက်တစ်နှစ်အကြာမှာယာရုကနှုတ်ထွက်ခဲ့တာပါ။ဒါပေမဲ့လည်းငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့တက်နေတဲ့ဂျပန်စီးပွားရေးကိုပြန်လည်နိုးထလာစေခဲ့တယ်လို့အတိအမှတ်ပြုခံခဲ့ရတဲ့ Abenomics AB ရဲ့စီးပွားရေးအစည်းအဝေးကိုစီယုံဆောင်ရွက်ခဲ့ပြီးတဲ့နောက်2012ခုနှစ်ဒီဇင်ဘာလမှာဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အာဏာရခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အခုနောက်ထပ်သက်တမ်းအတွင်းမှာတော့သူ့ရဲ့ရေရှည်ရည်မှန်းချက်ပန်းတိုင်ဖြစ်တဲ့ဒုတိယကမ္ဘာစစ်လွန်ကာလကရေးဆွဲခဲ့တဲ့စစ်ဆန့်ကျင်ရေးအခြေခံဥပဒေကိုပြန်လည်ပြင်ဆင်နိုင်ဖို့တွန်းအားပေးဆောင်ရွက်မယ်လို့ခန့်မှန်းထားကြပါတယ်။ဒီအခြေခံဥပဒေအရဂျပန်စစ်တပ်ကိုခုခံကာကွယ်ရေးအတွက်သာကန့်သတ်ထားတာဖြစ်ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဖက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားထောက်လိုက်စစ်လင်ရေးဒီဇင်းကိုဒီသတင်းပတ်စောပိုင်းမှာစီးရဲကရော့ကက်ဒုံးနဲ့ပစ်ချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေကိုရုရှားစုကတာဝန်ရှိသူတွေထံတင်ပြဖို့အစ္စရေးလေတပ်ဦးစီးချုပ်ဒီနေ့ပဲမော်စကိုမြို့တော်မှာရောက်နေပါတယ်။စစ်စင်ရေးမတိုင်မီသတင်းချက်လက်တွေအပါအဝင်စုံစမ်းတွေ့ရှိချက်တွေကိုဗိုလ်ချုပ်အမေရိကန်နော်ကင်ကရှင်းလင်းတင်ပြမှာဖြစ်ကြောင်းလည်းအစ္စရေးစစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ဒီလနေ့မှာတော့ဆီးရီးယားလေကြောင်းရံကာဝေးစနစ်ကအစ္စရေးစစ်လေယာဉ်တွေကိုပစ်ခတ်ရမှာရုရှားစစ်လေယာဉ်ကြမ်းကြမ်းထိမှန်ပြီးရုရှားစစ်ရဲ15ဦးလည်းသေဆုံးခဲ့ပါတယ်။အစ္စရေးကတော့လေဗနွန်ခြေဆိုင်ဟက်စူလာစစ်သွေးကြွအုပ်စုကိုလက်နက်တင်ပို့နေတဲ့ဆီးရီးယားစစ်ပစ်ဆိုင်ရာအဆောက်အဦတစ်ခုကိုလေကြောင်းကတက်ခတ်ခဲ့ပြီးစစ်လေယာဉ်တွေအစ္စရေးလေပိုင်နဲ့ထဲပြောင်းရောက်နေချိန်မှာပဲရုရှားလေယာဉ်အပြစ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဟက်စူလာချမ်ပတ်အုပ်စုကိုအီရန်နိုင်ငံကမဟာဗျူဟာမြောက်လက်နက်တွေထောက်ပံ့မှုကြိုးပမ်းမှုတွေနဲ့ဆီးရီးယားမှာအီရန်ကစီးရီးယားနေရာယူထားတဲ့ကိစ္စတွေကိုလည်းလီတာဦးစီးချုပ်ကဆွေးနွေးမှာဖြစ်ကြောင်းလဲအစ္စရေးစစ်တပ်က ပြောဆိုထားပါတယ်။ရုရှားလေရင်ပြစ်ချခံရမှုတွေဆီးရီးယားဆီးရီးယားကတော့အစ္စရေးရဲ့ရန်လူရဲလုပ်ရအဖြစ်နဲ့အပြစ်ဖို့ခဲ့တာပါ။ရုရှားစစ်တပ်ကလည်းဆီးရီးယားရဲ့လေကြောင်းကာဝေးစနစ်ကိုရှောင်ရှားဖို့ရုရှားစစ်လေယာဉ်ကိုအစ္စရေးကအကာအကွယ်ယူခဲ့တယ်ဆိုပြီးအပြစ်တင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုတို့တယ်လီဖုန်းဆက်ပြောဆိုခဲ့ပြီးနောက်မှာတော့ဝမ်းနည်းစရာမတော်တဆမှုတစ်ခုဖြစ်ရုရှားသမ္မတကပြောဆိုခဲ့ပါတယ်။
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇာအနေနဲ့တော့နိုင်ငံပိုင်လုပ်ငန်းကြီး 1MDB ရဲ့ငွေကြေးအရှုပ်တော်ဘုံနဲ့ဆက်ဆက်ပြီးဆွဲချက်အသစ်2000ကျော်နဲ့ရင်ဆိုင်နေရပါတယ်။ဒီငွေကြေးအရှုပ်တော်ဘုံကြောင့်ပဲပြီးခဲ့တဲ့မေလကရွေးကောက်ပွဲမှာသူ့ရဲ့အာဏာရပါတီရှုံးနိမ့်သွားစေခဲ့တာလည်းဖြစ်ပါတယ်။ဒီမှုနဲ့ဆက်ဆက်ပြီးမနေ့တုန်းကသူ့ကိုဖမ်းဆီးတာပါ။ဒီကနေ့ကြာသပတေးနေ့မှာတရားရုံးထုတ်ခဲ့ပြီးအဂတိလိုက်စားမှု၄မှုငွေကြေးခွာချမှု22မှုနဲ့အစိုးရရှင်းနေတဲ့ကဆွဲချက်တင်ပါတယ် 1MDB လုပ်ငန်းကြီးရဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေထဲကဒေါ်လာ681တန်းကိုသူ့ရဲ့ကိုယ်ပိုင်ဗန်စင်းရင်တဲ့လွှဲပြောင်းခဲ့မှုနဲ့ဝင်ကြီးချုပ်ဟောင်းနာချစ်ကိုဆွတ်ဆွဲထားတာပါဒီကနေ့ကြာသပတေးနေ့တရားရုံးကြားနာမှုမှာတော့ဝင်ကြီးချုပ်ဟောင်းနာချစ်ကဆွဲချက်တစ်တည်းအတွက်အပြစ်မရှိဘူးလို့ပြောလဲပါတယ်ဒီငွေတွေကစော်ဒီတော်ဝင်မိသားစုကလှူဒန်းခဲ့တာလို့အရင်တုန်းကပြောခဲ့ပူပါတယ်။ငွေချေးရှုပ်တော်ပုံနဲ့ဆက်ဆက်ပြီးဝင်ကြီးချုပ်ဟောင်းနာချစ်အနေနဲ့အခုဆိုရင်ဆွဲချက်32ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အရင်ဆွဲချက်တွေထဲမှာတော့နိုင်ငံပိုင် 1MDB ရဲ့လုပ်ငန်းခွဲတစ်ခုကနေဒေါ်လာ10တန်းကိုသူ့ရဲ့ကိုယ်ပိုင်ပန်းစင်းရင်နဲ့လွှဲပြောင်းခဲ့တယ်လို့ဆွတ်ဆွဲပြီးယုံကြည်မှုဖောက်ဖျက်မှုအဂတိလိုက်စားမှုနဲ့ငွေကြေးခွာချမှုတို့နဲ့ဆွဲချက်တင်ထားတာပါဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးလဲသူ့မှာအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်းနာချက်ကပြောဆိုထားတာဖြစ်ပါတယ
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတချို့ပါဝင်လူ21ယောက်ထက်မနည်းအရေးအစိတ်တင်သေဆုံးခဲ့မှုတွေရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်အရှာနိုင်ငံသားအများစုပါဝင်နောက်ထပ်ဒါဇင်နဲ့ချီတဲ့လူတွေကလည်းစေယုံတွင်ကုသပေးထားရကြောင်းအာဏာပိုင်တွေပြောဆိုထားတာပါကွာလာလမ်ပါနဲ့အနီးနားကဆလန်ကောပြည်နယ်တွေမှာမက်တနိုတပ်ပါဝင်တဲ့အရေးအစိတ်တင်သူ58ယောက်ထိရှိရကြောင်းလဲကျန်းမာရေးဝန်ကြီးဇူကဖလီအာခမက်ကပြောဆိုထားပါတယ်နောက်ထပ်စေယုံကိုရောက်လာနေတဲ့သူတွေရှိရကြောင်းအစိတ်တင်သူအရေးအတွက်တိုးလာနေတဲ့အကြောင်းလဲမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအစိတ်တင်သူတွေထဲမှာမလေးရှားနိုင်ငံသား9ယောက်သာပါဝင်ပြီးကျန်သူတွေကတော့မြန်မာ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှားနဲ့နီပေါနိုင်ငံကဖြစ်တဲ့အကြောင်းလဲအတည်ပြုထားပါတယ်မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံမှာအရေးအပေါ်အခွင့်အရေးချမှုမြင်မာတဲ့အတွက်စီးရဲတဲ့ရွှေပြောင်းအလုပ်သမားတွေကြားဈေးပေါ်တဲ့ချဲ့ရက်တွေအရက်တူတွေတောက်တုံးမှုတွေလည်းများပြားလေးရှိပါတယ်ဒါမှမဟုတ်မက်တနောတက်များတဲ့အရက်ပြင်းတွေကြောင့်အန္တရာယ်ရှိတဲ့အခြေအနေကြုံနေရတာကြောင့်စိုးရိမ်စရာကောင်းတဲ့အကြောင်းလဲမလေးရှားကျန်းမာရေးဝန်ကြီးကသတိပေးထားတာပါအရေးအစိတ်အမှုဖြစ်ပွားခဲ့ပြီးတဲ့နောက်ရက်တပ်ဖွဲ့ကနေရာ12နေရာကိုစီးနှင်းရှာဖွေပြီးမတင်ကားသူ9ဦးကိုဖမ်းဆီးခဲ့တယ်လို့ဝီစကီနဲ့ဘီယာပလင်းတွေဘူးတွေစုစုပေါင်း3000နီးပါးကိုလည်းတင်စီခဲ့ပါတယ်အစိတ်အတဲ့အရက်တွေထဲမှာမြန်မာနိုင်ငံကထုတ်လုပ်တဲ့အမှတ်တရစိတ်တွေပါဝင်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံက Grand Rail ရဲ့ကုမ္ပဏီကသူတို့ထုတ်လုပ်တဲ့အရက်တွေမဟုတ်တဲ့အကြောင်းငြင်းဆန်လိုက်ပါတယ
်ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာဒီကနေ့အကြီးအကျယ်မြေပြိုမှုတွေကြုံခဲ့ရကဒါဇင်နဲ့ချီတွေမြေချီတဲ့အိမ်တွေမြေအောင်မြုပ်ခဲ့ပြီးလူ12ယောက်ထဲမှနေတည်ဆုံးခဲ့ရပါတယ်ဖိလစ်ပိုင်နိုင်ငံမှာနောက်ဆုံးကျုံခဲ့ရတဲ့သဘာဝကပ်ဘေးတံအဖြစ်စီဘူးကျုံမော်ကနဂါမြို့မှာဒီကနေ့မနက်ပိုင်းမြေပြိုမှုဖြစ်ခဲ့တာပါရဲတော်ကြာမုတ်တုံမှုအပြင်ထံရွာသွန်းရာကတောင်ဆောင်းတွေပြိုကျပြီးတန်းနဲ့ချီတဲ့ရွှင်မြေတွေကြောက်တုံးကြောက်ခဲတွေအိမ်တွေပေါ်ကိုပိကျတာဖြစ်ပါတယ်လူပေါင်း50လောက်အထိပျောက်ဆုံးနေပြီးပြိုကျခဲ့တဲ့အပြက်အစီးတွေအောက်မှာပိတ်မိနေနိုင်တဲ့အတွေ့အာဏာပိုင်တွေစိုးရိမ်နေကြပါတယ်ရှင်
The Voice of America, VOA. တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တွေကိုအရင်ဆုံးတင်ပြပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားဝန်ကြီး Jeremy Hunt ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းတွေ့ရှိခဲ့တာတွေနဲ့မြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေကိုပတ်သက်ပြီးတော့ဒီနေ့ဆွေးနွေးပွဲမှာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြန်လည်ရှင်းပြခဲ့ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပ
ါဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ဟာမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရအဖွဲ့တာဝန်ရှိသူတို့နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံဆွေးနွေးမှုအတွင်းရခိုင်ခီးစဉ်နဲ့မြန်မာအစိုးရဘက်ကဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးက VOA ကိုအခုလိုပြောပါတယ်
ြောင်းရတော့ဒီလိုပါပဲကျွန်တော်ဒီမှာကျွန်တော်ဒီမှာဆောင်ရွက်တဲ့ကိစ္စတွေကျွန်တော်ကပြောကြတာပါပဲတစ်ခဏလေးပါပဲတွေ့ရပဲမတော်မီရွာကိုသွားတယ်သူတို့ကပြီးတော့ပြန်လာကြတာပဲကျွန်တော်ဒီနေပြီးတော့မှညနေခင်းရောက်တယ်ညနေခင်းမှတွေ့ရတာပဲဒီကြချင်းနေကြတာရှိရဲ့ခင်ဗျကျွန်တော်မပါဘူးကျွန်တော်ပါတာကတော့ဒီလိုဆောင်ရွက်နေတဲ့ကိစ္စတွေပြောတာပါပဲဒီကြတော့ကသက်တွေ့ပါအဲ့ဒီကတွေ့တယ်ဆိုဒီလိုပဲပေါ့ဒီကျွန်တော်နေနေအခုဒီသုံးသပ်စီစီကျွန်တော်ဒီ National Initiative လောက်ထားတယ်နိုင်ငံတကာနေရာပါတယ်သုံးသပ်စီစီ Inquiry ဒီ Commission ကိုဖွဲ့ထားတယ်အဲ့ဒီကဆောင်ရွက်နေတယ်အဲ့ဒီ report တွေမရသေးဘူးသူတို့လုပ်လို့ရှိသေးတယ်အဓိကအဲ့ကြောင်းကြီးပဲပြောတာ
မနက်ငယ်ကမနေ့ကစတင်ရောက်ရှိလာခဲ့တဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန်နာဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ခဲ့ပြီးတော့အဲ့ဒီကနေတဆင့်မောင်နှမ်းမြို့ကိုသွားရောက်ပြီးရွှေစာနဲ့ပန်းတော်ပြင်ရွာကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့နောက်မှာတော့မြန်မာဆိုရရဲ့လက်ခံကျိုးစိုးရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲစခန်းကိုသွားရောက်လေ့လာခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီစခန်းတွေကိုသွားရောက်ခဲ့တဲ့အတွင်းမှာဒုက္ခသည်တွေပြန်ရောက်လာတာတွေမတွေ့ရနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံသားဝန်ကြီးဘက်ကထောက်ပြခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်။
ဟုတ်ကဲ့အဲ့တော့သူရောက်ခဲ့တယ်ရောက်ခဲ့တဲ့ခါကျတော့တရားမတော့ဒီလက်ခံရေးစခန်းကြီးမှာတော့လူမတွေ့ရသေးဘူးပေါ့ဒါလည်းမှန်တယ်လေလက်ခံရေးစခန်းကြီးမှာပုံမှန်ဝလာဖို့အတွက်ကိုကျွန်တော်ဆောင်ရွက်နေတယ်ကျွန်တော်တို့ဘက်ကအရှင်းလင်းဖြစ်တယ်ဒါတော့သူတွေ့သွားမှာပေါ့ဟိုလူတွေတော့မရှိမရောက်သေးဘူးလေအဲ့ဒါတော့သူတို့ပြောပါတယ်တွေ့ခဲ့တယ်ပေါ့ဒါလူတော့ဒီမတွေ့ခဲ့သေးဘူးပေါ့ဒါတော့ဘယ်တွေ့မှလမ်းမလာဘူးလား
ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးထားပေမယ့်အခုချိန်ထိဒုက္ခသည်တွေပြန်လာနိုင်ခြင်းမရှိသေးတဲ့အပေါ်မှာနိုင်ငံတကာကမြန်မာဆိုရကိုပြစ်တင်ဝေဖန်နေကြပါတယ်။မြန်မာဆိုရဘက်ကတော့သူတို့အနေနဲ့ကြိုဆိုလက်ခံရေးစခန်းဖွင့်လှစ်ပြီးတော့ဒုက္ခသည်တွေကိုလက်ခံတာတွေစတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့ဒုက္ခသည်တွေပြန်လွတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့မကြာသေးခင်ကပဲပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူခွင့်ချိုးဖောက်ခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာက PR တွေပေးပြီးတော့မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့အတွက်တောင်းဆိုနေကြချိန်မှာဗြိတိန်နိုင်ငံသားရေးဝန်ကြီးအခုလိုမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်။မကြသေးခင်ကလည်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗြိတိန်ပါလီမန်အမတ်တွေကဗြိတိန်အစိုးရကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုရန်နိုင်ဆက်သွယ်မင်းမြန်တင်ပြခဲ့တာပါ။ဒီအကြောင်းနဲ့တဆက်တည်းတင်ပြချင်တာကရခိုင်မြောက်ပိုင်းပြည်ပကအတွင်းစံကြုပ်ရက်ဆက်မှုတွေပေါ်တာဝန်ခံမှုနဲ့တရားမျှတမှုရှိမှရိုဟင်ဂျာတွေဌာနေကိုပြန်လာနိုင်မှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားကြီးဝန်ကြီးကပြောဆိုလိုက်ပါတယ်။ပြည်ပကတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေသကိုကိုတိုင်သွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးကရခိုင်အရေးပြဿနာထောင်ချခံရတဲ့ Riders သတင်းတောက်တွေအရေးတို့ကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးခဲ့တာပါ။နိုင်ငံသားကြီးဝန်ကြီးဟန်ကသူ့ခီးစဉ်နဲ့ပတ်သက်လို့လူမှုကွန်ရက် Twitter မှာပြောကြားထားတာတွေကတချို့ကိုတော့မတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်
။ဗြိတိန်နိုင်ငံသားကြီးဝန်ကြီးဂျယ်ရမီဟန်ကဒီကနေ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်ခဲ့တဲ့ဒေသတချို့ကိုကိုယ်တိုင်သွားရောက်ပြီးလူမှုနဲ့တွေ့ဆုံပါတယ်။ရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပြည်ပခနောက်ပိုင်းခီးစင်နဲ့ပတ်သက်လို့သူကအခုလိုမှတ်ချက်ပေးပါတယ်
to these places and I went to Rakhine this morning was there for some time talked to a lot of people
ဒီမနေ့ပဲရခိုင်ပြည်နယ်ကိုသွားခဲ့ပါတယ်လူတွေနဲ့စကားပြောခဲ့ပါတယ်ဒါပေမဲ့လူတွေကထုတ်ဖော်ပြောဆိုရမှာကိုကြောက်နေရတယ်လို့ပဲကျွန်တော်မှတ်ချက်ပေးချင်ပါတယ်အဲဒီမှာအကြောက်တရားကြီးစိုးနေပါတယ်ဒါကလည်းဖြစ်ရှင်းရမယ့်ကိစ္စပါ
ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်ဗြိတိန်အနေနဲ့အားပေးထောက်ခံပေးမယ်လို့လဲဒီလိုဌာနေပြန်နိုင်ရေးအတွက်ကြမ်းကြုတ်ရက်ဆက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားစီရင်နိုင်ဖို့လိုအပ်တယ်လို့ဝန်ကြီးဟန်ကပြောပါတယ်ဒီလိုမှမဟုတ်ရင်တော့ရိုဟင်ဂျာတွေဌာနေပြန်ရေးကတိတ်ပြီးအန်ဒီရဲများလိမ့်မယ်လို့မှတ်ချက်ပေးပါတယ်ရိုဟင်ဂျာပြည်ထနာမှာစစ်တပ်ဝင်ပါလာတဲ့ကိစ္စအပေါ်မှာစိုးရိမ်နေလို့လဲဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ
် There have been historic tensions Patrick between the Muslim Rohingyas and the Buddhist Rakhine population going back
Muslim Rohingya နဲ့ဗုဒ္ဓဘာသာဝင်ရခိုင်နေကြနှစ်ပေါင်းများစွာကလေးကဖြစ်ခဲ့တဲ့တမန်းကြောင့်နဲ့တရှိလာတဲ့ပြည်ထနာပါလက်တလောကျွန်တော်စိုးရိမ်ချက်ကတော့ဒီညင်းပေါင်းမှုမှာစစ်တပ်ကပါဝင်ပတ်သက်လာတဲ့အချက်ပါဒါပြင်ရွာတွေကိုမီးရှို့ရိုဟင်ဂျာတွေကိုနေဆက်ကိုမောင်းထုတ်ခဲ့ပုံလည်းရပါတယ်
။မြန်မာအစိုးရကတော့ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူဆောင်ရွက်နေပေမယ့်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ဒါအပြင်ရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကိုရှင်းလင်းလာတာဖြစ်တယ်လို့ပြောဆိုထားတာပါ။ရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ ကျန်းကျုပ်ရက်ဆက်မှုတွေအပေါ်ရှုတ်ချပြောဆိုတာမရှိဘူးဆိုပြီးဝေဖန်ခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လည်းဒီကနေ့နေခင်ပိုင်းမှာဗြိတိန်နိုင်ငံခြားရေးဝန်ကြီးတွေ့ဆုံဆွေးနွေးပါတယ်
။ Aung San Suu Kyi has a very important role in this country. She's the effective president.
ဒေါ်ဆဆူကြီးကနိုင်ငံမှာတက်ကိုရေးချရခန့်ခန့်နာမှာရှိနေပါတယ်။သူကသမရလိုတာဝန်ယူထားတဲ့သူပါ။ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုတော့ပဲသူ့အနေနဲ့စစ်တပ်ကိုလည်းမထိန်းချုပ်နိုင်ပါဘူး။ဒီမိုကရေစီနီးမကျတဲ့ခြေအံဥပဒေကလည်းရှိနေတာပါ။စစ်တပ်ကပြည်ထောင်ကနေလူငင်းခွင့်ရနေတာပါ။ကျွန်တော်အနေနဲ့ပြည်ချက်နိုင်ချက်ဖြစ်နေတဲ့သူ့အနေထားကိုနားလည်ပေးရပါမယ်
။ဒေါ်ဆဆူကြီးနဲ့တွေ့ဆုံလာမှာတော့ထောက်ချခံရတဲ့ writer သတင်းတောက်တွေအရေးလဲဆွေးနွေးခဲ့ပါတယ်။ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အရေးဟာပြည်တွင်းရေးဖြစ်တယ်ဆိုတာကိုအတိအမှတ်ပြုချောင်းနိုင်ငံခြားရေးဝန်ကြီးဟန်ကပြောပါတယ်ဒါပေမဲ့လည်းဒီသတင်းထောက်နှစ်ယောက်အပေါ်တရားစီရင်မှုမှာတရားဥပဒေနဲ့ညီရလားဆိုတဲ့အပေါ်စိုးရိမ်နေအကြောင်းနောက်လွတ်လပ်စွာဖော်ထုတ်ခွင့်ကိုအကာအကွယ်ပေးလိုတယ်လို့ဝန်ကြီးဟန်ကပြောပါတယ်ဒေါအောင်ဆန်းစုကြည်ဘက်ကလည်းဒီကိစ္စကိုစုံစမ်းမယ်ဆိုပြီးပြောခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒါပြင်ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းမှာတာဝန်ခံမှုနဲ့တရားမျှတမှုရှိမလားဘူးဆိုရင်တော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတကာရာဆွေးမှုခုံရုံး ICC ကိုလွှဲပြောင်းရေးအပါအဝင်နီလန်းပေါင်းစုံရှာရမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟန့်ကပြောပါတယ်။ဒါပေမဲ့ ICC ကိုလွှဲပြောင်းရေးဆိုတာမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုလိုအပ်တာကြောင့်ရဖို့မသေးကြတဲ့အခြေအနေကြောင့်တခြားနိလန်းတွေကိုရှာဖို့လဲလိုအပ်တယ်လို့ Twitter မှာမေးမြန်းမှုတွေအတွင်ဖြေဆိုသွားပါတယ်ရှင
်ရုရှားပြည်မြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပေါင်းဆွေးနွေးမင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင်ဒဲအလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမြေမြန်ကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။လာမယ့်စနေည VO ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။တရုတ်မြန်မာနယ်စပ်မူဆယ်ခရိုင်ပန်ဆိုင်မြို့နယ်မှာမနေ့စက်တဘာ19ရက်နေ့ကတရုတ်နိုင်ငံသားတချို့ဆယ်ရန်နေရာတွေတုံးပြီးမြေတူးတာကွန်ကရစ်ခြံစည်းရိုးကာယံတာတွေလှုပ်ဆောင်ခဲ့ပြီးမြန်မာအာဏာရှင်ဘက်ကတရုတ်နိုင်ငံပြည်ပရေးရာတာဝန်ရှိသူတွေစီကိုကန့်ကွက်လှောက်ပေးပို့ခဲ့တာကြောင့်ဒီကနေ့မနက်ပိုင်းမှာတော့ခြံစည်းရိုးကာယံတာကိုဖျက်သိမ်းသွားပါတယ်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ကိုဇော်ထက်ကတင်ပြပါမယ
်ခြံစည်းရိုးကာယံတဲ့နေရာကတရုတ်မြန်မာနှစ်နိုင်ငံသတ်မှတ်ထားတဲ့နယ်စပ်စည်းမျဉ်းရဲ့အတွင်းဘက်ကိုမီတာ50လောက်ကျော်ပြီးဝင်ရောက်လာတာဖြစ်ပြီးတရုတ်ဘက်ခြမ်းနယ်စပ်တက်လျှောက်မှာငါးမွေးမြူလုပ်ငန်းရှိပြီးမြန်မာဘက်ခြမ်းမှာတော့စိုက်ပျိုးရေးလုပ်ငန်းနဲ့ဒုက္ခသည်စခန်းတွေလည်းရှိပါတယ်။မြန်မာဘက်ကအုတ်ချုပ်ရီတောင်ရှိသူတွေကကန့်ကွက်လိုက်ပြီးဒီနေ့မနက်မှာတရုတ်ဘက်ကခြံစည်းရိုးကာယံနေရာကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဒီလိုခြံစည်းရိုးကာယံနေရာနဲ့ပတ်သက်ပြီးအကြောင်းစုံကိုမသိရသေးဘူးလို့မိုးဆယ်ခရိုင်ရဲ့အုတ်ချုပ်ရီမူဦးဆိုင်စူတန်ကအခုလိုပြောပါတယ်။
ကျွန်တော်ခန့်မှန်းတာကတော့ဒီတကယ်အနာမိုင်ဖွဲ့ကတော့လုံးမယ်လို့တော့ယူဆပါဘူး။ကျွန်တော်ခန့်မှန်းတာပေါ့နော်။ဒါတော့တိကျခြင်းမှတိကျပါပေါ့။ဒီမျိုးချင်းမှုတော့ကျွန်တော်တို့တွားပြီးတော့မှဟိုအဲ့ဒါလေးကိုမြေပြင်အခြေအနေတွေချာလေးကိုတွားပြီးပြန်ကြည့်ခိုင်းပါတယ်။နောက်သက်ဆိုင်ရာ GPS တို့ဘာလို့လဲတကယ်ကြော်သလားနယ်နိမိတ်ကြော်သလားပြီးကြလေးကိုကျွန်တော်တို့ပြန်တိုင်ခိုင်းပြီးတော့မှဟောပါဖြစ်ပါတယ်။ကျွန်တော်အနေနဲ့လည်းဟိုဘက်ကိုဒီဘက်ကြီးရတို့ကန့်ကွက်စွာတွေပါတွေပို့ထားတယ်အကုန်လုံးလုပ်ထားတော့သူတို့ဘက်ကလည်းရက်တော့ရက်ဆိုင်သွားတာပေါ့နော်။အကြောင်းရင်းကတော့အတိအကျတော့ကျွန်တော်တို့မသိနိုင်ဘူးကြ။ကျွန်တော်စီမှာလည်းအစီအစဉ်ကစား report ကပြန်ရောက်မလာသေးလို့ပါ။ကျွန်တော်အဲ့လောက်ပဲပြောလို့ရလို့ပါတယ်။
ပန်ဆိုင်မြို့နယ်ကဖိုင်ကောင်းကျေးရွာမှာဒေသခံ900ကျော်ရှိပြီးအရင်ကလည်းမကြာခဏဆိုသလိုတရုတ်ဒေသခံတွေနဲ့နယ်စပ်မြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားခဲ့ပူပါတယ
်။ဒါကတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတင်ပြချင်တာကတော့ဒီဖာပွန်ဘက်မှာကလေး300ခန့်ကူးဆက်ဝက်သက်ရောဂါဖြစ်ပွားတဲ့သတင်းကိုတင်ပြချင်ပါတယ်။လမ်းမဆက်သွေးခက်ခဲတဲ့ကင်းပြင်းနဲ့ကမာမောင်းဒေသကအထက်ဘက်ဆက်တရွာမှာက ကလေးငယ်300လောက်ကူးဆက်ယောဂဒီဝတ်သက်ယောဂဖြစ်ပွားနေတယ်လို့အသေးအပြောက်တွေလည်းရှိနေတယ်လို့နေလှည့်ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီအခြေအနေကိုတော့ထိုင်းချီဆိုင် VUE သတင်းတော့နိုင်ကိုင်းအိမ်သတင်းပေးပို့ပါတယ
်ဖာမွန်မြို့နယ်ကြေးရွာဆက်ရွာမှာဝတ်သက်ယောဂကြောင့်ကလေးငယ်300လောက်ယောဂဖြစ်ပွားနေတယ်လို့နေလှည့်ကျော်ပွဲအိတ်ကျန်းမာရေးလှုပ်သားဖွဲ့ဖာမွန်ဒေသတာဝန်ခံစောဖူးအေးကပြောပါတယ
်အခြေအနေလက်ရှိကတော့ယောဂတရားဥပဒေပြည့်စုံလာတာကလက်ရှိကဆက်တရားလားရှိတာတော့သူတို့ကလာတယ်နော်300လောက်ရှိ
ပါသေးတယ်။ဒီဝတ်သက်ယောဂဟာကလေးငယ်တွေမှာအဖြစ်များနေပြီ။သေဆုံးမှုသည့်ဖြစ်ပွားခဲ့တယ်လို့နယ်လှက်ကျောပွဲအိတ်ကျမ်းမာရေးလှူစားဖွဲ့ဒါရိုက်တာစုံဝင်းကျော်ကပြောပါရယ
်။ကလေးတွေမှာအဓိကဖြစ်တော့သူတို့ပြင်12နှစ်အောက်ကလေးတွေမှာအဓိကဖြစ်တာလေ။ကျွန်တော်တို့ရတဲ့အစီအင်အရဆိုရင်သူများသတင်းပို့ပါပဲကျွန်တော်တို့ကျမရေးလှူစားဖွဲ့ကတော့သွားကြည့်ပြရတယ်ဆိုတော့ဟိုစီတာနောက်ကျလို့ကလေးနှစ်ယောက်ဆုံးပြီးတော့တယောက်မျက်စိကွယ်သွားတာနော်။ကျမဆက်ဆောင်မှုကတော့ကျွန်တော်တို့နယ်လှက်ကျောပွဲကျမရေးလှူစားဖွဲ့ကတော့ချိုးယွာဒီမှာတော့ကောင်းလုပ်ပေးနိုင်ပြီပဲလေလက်လက်မမီရဲ့ယွာတွေလည်းအများကြီးရှိတာ哦
ဒီဝတ်သက်ယောဂဟာဩဂုတ်လ24ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီအခုကယွာ17ယွာကလူကြီး300ခန်းသိကုဆက်ပြပွားနေလာခဲ့တာပါဖြစ်ပွားနေတဲ့ဝတ်သက်ယောဂလက္ခဏာနဲ့ကုသမှုအခြေအနေကိုတော့အဖွဲ့ဒါရိုက်တာစုံဝင်းကျော်ကအခုလိုဆက်ပြောပါတယ်
ဗရန်ကြောင့်ဖြစ်တဲ့ကုဆက်ယောဂပေါ့လေကာကွယ်ဆေးထိုးနိုင်ရင်တော့အန္တရာယ်တော့မရှိဘူးဒါပေမဲ့အဲ့ဒီဒေသလောဆယ်ကာကွယ်ဆေးနည်းနည်းမှမရတာဘူးမရတာတော့သူကဝတ်သက်ယောဂဆိုတော့ဝတ်သက်ဖြစ်ရင်လူကအရန်အားနေသွားပြီးတော့အစာတော့ပြက်တာလို့ဖြစ်တာ哦နောက်ကိုပူတယ်သုံးလင်းကားရတော့ဆက်တိုက်ချာဆိုတော့စေချာမပြည့်စုံနိုင်ဘူးဆိုရင်နောက်ဆက်တဲ့ယောဂဖြစ်လို့ကလေးတွေအာဟာရချွတ်တဲ့ပြီးအဲ့ဒါကြောင့်စေနိုင်တယ်ပေါ့နော်ဟိုတချို့ကြတော့လည်းမျက်လုံးပြက်တဲ့ဖြစ်တယ်ပေါ့နော်ဆိုးလာလို့ပြောရင်တော့ဆိုးတယ်လို့ပဲကျွန်တော်ပြောချင်တယ်ပေါ့လေ
လာသားရွယ်ကနေ12နှစ်အောက်ကလေးငယ်တွေမှာဖြစ်များတဲ့ဒီဝတ်သက်ယောဂဟာအဖျားသက်တာခန္ဓာကိုယ်အရေးပြားမှာအဖုတွေဆွတ်တာချောင်းဆိုးတာပါးစပ်နာပေါက်တာမျက်လုံးနာတာလက်ချောင်းနာတာနဲ့ဝန်းသွားတာစတဲ့လက္ခဏာတွေဖြစ်ပေါ်နေတယ်လို့သူကဆိုပါတယ်ကလေးငယ်ရောက်300လောက်ကိုကုသဖို့စီဝါလိုအပ်နေသလိုအစာအာဟာရထောက်ပံ့ဖို့ကလည်းငွေကြီးမလုံလောက်ပါကြောင့်အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့သူကဆိုပါတယ်ယောဂဖြစ်ပေါ်နေတဲ့ဖာပုံမြွတ်နယ်ကမမောင်ရှိချမ်းတိတာဟာတောလာရီခက်ခဲပြီးအစိုးရကျမ်းမာရေးဌာနမရှိသေးတဲ့ယွာတွေဖြစ်သလိုအစိုးရဖွဲ့စည်းမဟုတ်တဲ့နယ်လှက်ကျောပေါ်အိတ်ကျမ်းမာရေးဖွဲ့တွေကနေစီဝါလှည့်လည်ကူတာနေရတာပါပတ်သက်ယောဂခန်းစားနေရတဲ့ကလေးတွေအတွက်ကျမ်းမာရေးစောင့်ရှောက်မှုအတွက်ကတော့လိုအပ်တဲ့စေဝါတွေကိုမယ်တော်စည်းကမ်းကနေကူညီပေးထားသလိုကရင်ကျမ်းမာရေးနဲ့ကယ်ဆယ်ရေးဌာနနဲ့နယ်လှက်ကျောပေါ်အိတ်ကျမ်းမာရေးလှုပ်သားဖွဲ့တွေကနေလက်ရှိကွင်းစင်ကူတာပေးနေပါတယ်ဒါပေမဲ့ကျမ်းမာရေးလှုပ်သားအင်အားနည်းပါးမှုသွားလာရေးခက်ခဲမှုစီးပွားမလုံလောက်မှုပြဿနာတွေရှိနေစေလို့နယ်လှည့်ကျောပေါ်အိတ်ကျမ်းမာရေးဘုတ်တာဝန်ရှိသူတွေကပြောပါတယ်။လက်ရှိဝတ်သက်ယောဂဖြစ်ပွားနေတဲ့ဖာပုံမြို့နယ်ကမမောင်အဆက်ပတ်တွေတာဟာ KNU သတ်မှတ်ငါလှုပ်ရှားနေပြီဖြစ်ပြီးသွားလာရေးခက်ခဲတဲ့ပြင်တမတော်နဲ့ KNU ကြားစီးရေးပဋိပက္ခမကြာခဏဖြစ်ပွားနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ။
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်အခုလို့ဘလော့ဂါတွေပြောသမျှအစီအစဉ်အပါအဝင်တက်တက်ရောင်သတင်းလွှာသူယုံကြည်ရနဲ့စီဝါရေးကန္တာတွေကိုတော့တနင်္လာညတိုင်းမှာပုံမှန်တင်ဆက်ပေးနေပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပေးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းတဲ့တေးသချင်းတောင်းခြင်းတွေဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်ခြင်းတွေဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဗီယိုရဲ့ကျန်တာပတင်းညဘက်စီစဉ်နေကိုည10နာရီအထိလိုင်းနူမီတာ25 kHz 1553ညလိုင်းနူမီတာ32 kHz 1183ညလိုင်းနူမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းကျမ်းမာရေးကဏ္ဍဥဟုံခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တနင်္ဂနွေပြစ်ခတ်တက်ခမှုရဆဲသဘောတူစာချုပ်ထဲမှာလက်မမရေးထိုးထားတဲ့သေးတဲ့အဖွဲ့တွေလည်းဒီငယ်ချင်းလုံးအစီမှာပါလာနေဖို့အတွက်ကျွန်တော်
တို့ KNU ခေါင်းဆောင်ပရိုကွယ်ထူဝင်ဖြစ်ပါတယ်တိုင်းသားဒေတာကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့နောက်ပိုင်းမှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စီဂျူယောဂနဲ့ပတ်သက်ပြီးတည်ဆုံးရမှုကာကွယ်ရေးအပိုင်းသုံးကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျူနဲ့ပတ်သက်တဲ့ယောဂတွေဖြစ်နှုံးတည်နှုံးများနေရတဲ့အကြောင်းရင်းတွေထဲမှာကျွမ်းကျင်သူတွေနဲ့မပြဘဲဆင်းပြီးတော့ကြိတ်ပြီးတော့ကုသတာနောက်ဆုံးကြမှာဆေးရုံရောက်လာတယ်လို့စီယိုအထုခုဆရာဝန်တွေကသတိပေးနေပါတယ်ကျွမ်းကျင်သူဆရာဝန်နဲ့ပြပြီးထိထိရောက်ကုတာပြင်လူနာတွေလူနာမိသားစုတွေအနေနဲ့နောက်ထပ်ဘာတွေလုပ်ဖို့တည်ထားဖို့လိုအပ်ပါသလဲဒီအကြောင်းမြန်မာနိုင်ငံစီယိုသွေးကြိုယောဂအသင်းဥက္ကဋ္ဌစီယိုအထုခုဆရာဝန်ကြီးနဲ့ဂုံတူးဆောင်ပမောက္ခဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคซีจูตวยจูทุกข์เสียวันจีกงดุส่งปมคดรอุตินเสร็จละครับကျွန်တော်တို့ဒီซีจูโยคะจองမြန်မာနိုင်ငံမှာသိဆုံးမှုများနေရတဲ့ကိစ္စအတွက်ကျွန်တော်တို့ဆွေးနွေးတဲ့ခါမှာပြီးခဲ့တဲ့အပတ်တည်းကတော့ဒီဖြစ်နှုံးနောက်တစ်ခါကျတော့ဒီသိဆုံးမှုရှော့ချရေးအတွက်ကာကွယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဒီလူနာဘက်ကလှုပ်ဆောင်တဲ့တည်တည်တိုက်တဲ့အရေးကြီးတဲ့အချက်လက်တွေနဲ့နောက်ဆုံးဒီအဓိကသိဆုံးနေရတဲ့အခြေအနေတွေကိုဒီနောက်ဆက်တဲ့ယောဂါတွေနဲ့ပါနော်တွဲပြီးတော့ရှင်းပြမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီလူနာဘက်ကအဓိကအရေးကြီးတဲ့အချက်တွေနောက်ထပ်သိဖို့ဆိုရင်ဘာတွေရှိအောင်လဲဆရာ
။ဒီလိုလူနာတွေမကြောက်ဘူးပေါ့လူနာရဲ့ဇနီးသားချင်းနေရာစားအိမ်မှာလူနာတယောက်ရှိတယ်ဆိုရင်အဲ့ဒါကမျိုးလိုက်တဲ့ယောဂါတို့ပြသပြီးရင်ကျန်တဲ့မိသားစုမှာလည်းဒီကြီးကိုဖြစ်နိုင်ရဲ့အသက်အရွယ်မှာရှိမှရှိဖို့အများအားဖော်ထုတ်ပြီးတော့ဟုတ်ကိုစတဲ့စတဲ့လို့လုပ်မယ်။စီယိုရှိတဲ့ဒီနေရာလည်းစီယိုရှိပြီလို့ပြောတဲ့ချိန်မှာစီမီတူလက်တယ်မဆန်းနေနဲ့ဟိုကျွန်တော်ရှိမှပြဿနာပဲရွက်ကောင်းတယ်နော်ဘာအစီအကောင်းနေမှာဘူးဆိုကြတော့မကျေပဲအကောင်းနေလို့ခွေးလျစီအသီးစီကောင်းနေတာအတူတူတာတွေပဲနော်ကျေတော့မောကတိစီကောင်းနေအဲ့လိုပဲအဲ့ဒါတွေလည်းချိန်တော့ခွေးတွေကတိရောက်ဘူးအဲ့ဒီအရင်ကတော့ကျွန်တော်ကြည့်ရတဲ့ချိန်ကျတော့လုံကျုံနေယောဂါတွေဖြစ်နေတဲ့ဒီကြီးရောရောအဲ့တော့ကြီးကြီးဖြစ်တဲ့ဒီကြီးကလည်းအဲ့လိုစီးမှုတွေကိုကျွန်တော်လက်သက်ဆိုင်ခုနေပဲနဲ့ထိထိရောက်ပေါ့တကြမ်းတမ်းလည်းဆောင်နေရှိမှာသွားပြပြီးတော့ထိထိရောက်နေမမကန်ကန်ဘုဒ္ဓမကန်ဘုဒ္ဓရေပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
အဲပြီးရခါကြတော့လေစီဝါမြောက်ကိုရေရှည်ဆွတ်တော့ပြီးအများနဲ့မှန်မှန်ဆွတ်တော့မှဖြစ်တဲ့တရားမျိုးတစ်လတော့နှစ်လတော့မစီးရပြလို့မရဘူးအများနဲ့မှန်မှန်တောက်ပြီးလို့ရေပေါ့အဲ့ဒါပြီးရခါကျစီးတောက်နေရမျိုးမရဘူးဆိုတော့ကျတော့ကျမ်းမာရေးညီညွတ်နေတိုင်းနေမှုဆိုရင်ဆိုတော့ကျတော့အတိအကျဒီညီညာစားတဲ့ကိစ္စကျွန်တော်ထမင်းညှော့စားတဲ့ကိစ္စအစီအစီလျှော့စားတဲ့ကိစ္စနောက်ပြီးရခါကျအငန်းညှော့စားတဲ့ကိစ္စအတူတူပြီးတော့လိုက်နာဖို့လိုတယ်ကိုလက်လက်ကျန်လို့ချာဒီတနေ့ကိုလည်းညနေ30တက်လို့ဆိုရင်စိတ်တော့ချင်းရက်တော့ချင်းမျိုးကျွန်တော်ရှောင်ကျင်မှုလိုပဲဒါဖြစ်တဲ့ဒုတိယပေါ့အဓိကတော့တက္ကနာလည်းလည်းဆံဝင်နေနဲ့မမှန်ကန်ကစိတ်တည်းမျိုးပေါ့ပြတာပြီးတော့ကုသမှုခံယူနေရင်တော့ဒီယောဂဖြစ်တော်များလေကျွန်တော်ယောဂရဲ့နောက်ဆက်တဲ့ယောဂဖြစ်ပေါ်မှုနေမယ်အဲနောက်ဆက်တဲ့ယောဂကြောင့်ဒီလိုမျိုးကြီးနေနေတိကျနေနေပြန
်ဟုတ်ကဲ့ဆရာတကယ်လို့ဒီကာကွယ်တဲ့ဂျားတဲ့ကကုသတဲ့ဂျားတဲ့ကကံမကောင်းလို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်မိခဲ့လို့ပေါ့နောက်ဆက်တဲ့ယောဂတွေဖြစ်လာပြီဆိုရင်ဆရာဒီတိဆုံးမှုအဆင့်မရောက်အောင်ကာကွယ်နေတဲ့အနေထားရှိသေးလား
ကျွန်တော်ကအဲ့ဒီပေါ့စီယိုယောဂရှိတယ်ဒါပေမဲ့စသည်တဲ့ချိန်မှာဒီယောဂတွေရှိနေပြီပေါ့အဲ့ဒီဒီတွေစီဗီယကူပြီးတော့နောက်ဆက်တဲ့ယောဂတွေရရင်အချိန်မတိုင်ခင်ဆိုရင်ဒီဆိုရင် premature death ပေါ့နောက်ပြီးတော့လူစုမျိုးဖြစ်ခြင်းမှာဒီကွာတဲ့ခြေောက်ကိုတင်ဒါတွေလက်ကဆိုလို့ရတယ်အဲ့ဒါတာရှယ်ပရီဗန့်ရှင်ကိုခေါ်တာပေါ့အဲ့ဒီတာရှယ်ပရီဗန့်ရှင်လို့ပြောရတော့စ ချီယိုဖြစ်တဲ့သူတွေကချီယိုတစ်ခုတည်းမဟုတ်ပဲနဲ့ချီယိုတွေ့ကြတယ်မှာကာမင်းဆိုတာပြတဲ့မျက်စိနှလုံးကြောက်ကတ်တွေကိုယောဂဖြစ်မှုရှိကိုစောစီးတဲ့ကြိုတူပြီးတော့ပုံမှန်ဖော်ထုတ်စစ်ဆေးနေလို့အဲရှိပြီဆိုရင်လည်းအဲ့ဒါကိုဆရာဝန်ကြီးနဲ့ဒီချာပြည်ပြပြတာပြီးတော့ကုသခံယူဖို့လိုတယ်ဆရာပြဟိုမီဟိုစမီတို့နဲ့တောက်တဲ့ဒီသမီးတို့တော့လည်းကျွန်တော်တို့တွေ့နေတာတော့နော်များသဖြင့်တော့ဒီရအမှုစေတီကောင်းမှုဆိုပြီးတော့အားဟိုရေလေးပြုတ်သွားလိုက်ပါတော့လိုက်နေအဲ့လိုနဲ့လေလို့ပြီးလုံမချင်မချင်ရောက်လာပြီးပဲဖြစ်အဲ့တော့နောက်ဆက်တဲ့ယောဂါကြီးချိန်ခဲ့လို့ကျင်းနေသိတယ်မကြနဲ့မှန်မှန်တကယ်ကုသလို့ရှိရင်အများကြီးကောက်ကွယ်နိုင်တယ်လို့အလူများကြီးကျွန်တော်ပြောနေတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့ဒီတွေ့ရှိထားတဲ့အထောက်အထားတွေရာဒီစီဂျိုရဲ့နောက်ဆက်တွဲတွေကြောင့်သိစောင်းရတဲ့ထဲမှာဘလို့အနေထားရရှိလဲဆရာဒီနှလုံးကြောင့်ဖြစ်တာကများလားကြောက်ကကြောင့်ဖြစ်တာကများလားဘလို့အနေထားမျိုးတွေတွေ့ရလဲဆရာကြီ
းကဘာမှာတကတော့စီဂျိုတူဂျိုယောဂဖြစ်ပြီးဆိုသူကအဲ90ရာစု60ရာခိုင်နည်းကနှလုံးတူဂျိုချင်းယောဂနဲ့ပြီးကြတယ်နှလုံးတူဂျိုချင်းယောဂတွေဖြစ်ကြတယ်ဆိုနှလုံးတူဂျိုချင်းယောဂတွေအများကြီးပြောတယ်ပေါ့ဒါကကပိုင်းနိုင်ငံတွေမှာတော့မှန်တယ်ကျွန်တော်တို့အရှိတိုင်းတွေမှာကျတော့အဲ့ဒီစီဂျိုကြောင့်ဖြစ်တဲ့နှလုံးတူဂျိုချင်းယောဂတွေပြင်ကြောက်ကယောဂနဲ့ဖြစ်ပေါ်တယ်မှလည်းပုံများတယ်အဲ့တော့ကျွန်တော်စစ်တူမြန်မာပေါက်ထားတဲ့စာရေးရဆိုရင်စီရီတူရောဂါလိမာအရောက်ကြရလာရင်အဲ့ဒီဒီဒီမှာ28တက်တယ်မှာနှိရရဲ့နှုန်းကကြောက်ကြရောဂါဖြစ်နေတယ်။အဲ့ဒါနဲ့အလားတူပဲ28နှစ်တက်နှိရရဲ့နှုန်းကနှလုံးရောဂါလည်းဖြစ်နေတယ်။နှလုံးသူကြောချင်းနေရောဂါပေါ့။အဲ့တော့နှလုံးရောဂါပဲဖြစ်မယ်၊လျှက်တာဖြစ်နေဖြစ်မယ်ပေါ့။ဆိုတော့ဒီနှလုံးရောဂါကြီးပဲနဲ့အတော့နိုင်ငံလိုနှလုံးရောဂါကြီးပဲကျွန်တော်ကဦးစားပေးလို့မရဘူး။ကြောက်ကြရောဂါကိုလည်းကျွန်တော်ဦးစားပေးရမယ်။ရှာဖွေဖို့လိုမယ်၊ကုသဖို့လိုမယ်။နော်အဲ့ဒါတဲ့ပုံများတဲ့32ရောင်ညောကတော့အာရုံကြောယောဂါတွေကျွန်တော်တို့ ठी တို့ ठी မသိဘူးထုံထိုင်းနေတယ်နော် ठी ठी ခိုင်းနေတဲ့အနာရီဖြစ်တယ်ကျွန်တော်တို့ပြတော့အာရုံကြောယောဂါတွေဖြစ်တယ်အဲပြီးတဲ့အခါကျတော့24ရောင်ညောကပါပြတယ်မျက်စိညင်တော့ခိုင်းတယ်မျက်စိညင်တယ်ကန်းတယ်ဖြစ်နေဆိုတော့ဒါကျွန်တော်ငယ်ငယ်ကရှိနေတဲ့လက်တွေ့အခြေအနေပေါ့အဲအဲ့ဒါပြီးတော့ data တကူက16ရောင်ညောတင်တဲ့ diabetes ခြေထောက်မှာအနာရီဖြစ်ခြင်းအနာရီပုံခြင်းနဲ့ခြေထောက်ပြီးဒီအဲ့ဒါကိုကျွန်တော် view site ကိုလုပ်မယ်။အဲ့တော့အဓိကတော့ကျွန်တော်တို့က disability ပေါ့လူစင်မမီဖြစ်ခြင်းပေါ့မျက်စိကန်းသွားလို့ခြေထောက်ပြတ်သွားလို့အဲ့ဒါမျိုးဖြစ်တာမျိုးတွေလူစင်မမီယူဖြစ်အောင်နောက်က premature death ပေါ့ဒီကြောင့်မဲ့အရင်တိုင်းမှာ solvency အဆုံးကြီးနေမှုဖြစ်အောင်ဒီဒီရောက်ကာကွယ်ကုသဖို့လိုတယ်ပေါ့
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိရမလားဆရာ
ကျွန်တော်ပြောချင်တဲ့နောက်ဆုံးတစ်ချက်ရှိတယ်လူတွေအထင်မှားနေတဲ့ကြည့်ကြည့်ကြည့်ရောယောဂနဲ့ဆိုတော့ကူးစက်မှုတွေယောဂနဲ့ပတ်သက်ပြီးအထင်မှားနေ misconception တွေရှိတယ်။နောက်ပတ်ကမျိုးရိုးရှိမှဒီယောဂကြီးဖြစ်တယ်လို့သူတွေကထင်တယ်။အဲ့တော့မျိုးရှိတဲ့သူတွေကပုံပြီးတော့ဖြစ်တယ်။ဒီပေါ်တော့ညာမျိုးမရှိဘဲနဲ့ဒီယောဂတွေကဖြစ်ကြတယ်။ဒါကြောင့်လဲဆိုတော့ဒီ unhealthy environment မှာဘာနေကြရတဲ့အတွက်ကြောင့်လဲ။ဒီပတ်ကဒီဟာတွေကအရင်ကအသေးရကြီးတဲ့သူတွေမှာဖြစ်တာပါလို့ထင်တယ်။ဒါပေမဲ့အခုကြည့်ကြည့်ကြည့်ရောယောဂကိုခလိငယ်တွေမှာပေါ့ဆိုတော့ဆရာသက်တည်အစလင်းနဲ့ဆံတဲ့ဒီမာတီကိုကျွန်တော်လက်ခံပြီးကုသခလေးလေးတူလိုက်ကြောင်းရတယ်။အဲ့တော့အတိတ်ရဲ့မိလေးဒီယောဂဖြစ်နိုင်တယ်လို့နော်။ဆိုပြီးတော့ဒါမဲ့ middle age ပေါ့အသက်30 40 40အထက်ကိုဖြစ်နေတယ်သူကများများကခလေးရွယ်လေးတီကိုဖြစ်နိုင်တယ်လို့နောက်တစ်ခါ45နှစ်ကျော်တိုင်းဒီတိုင်းဒီဖြည့်ဖြည့်ဒီယောဂဖြစ်နိုင်တယ်။အဲ့ကြောင့်ဖြည့်ဖြည့်ဒီယောဂနဲ့ဆိုတော့ပြန်နောက်ဆက်တဲ့ဖြစ်တဲ့နှူးယောဂလေးကြောက်ကယောဂလေးဒီဖြတ်တာဒီဒီတိုင်းမှာဖြစ်နိုင်တဲ့အတွက်ဒီတိုင်းရဲ့အရေးကြီးဆုံးနဲ့ကာကွယ်တတ်ကြဖို့ဒီတိုင်းမှာတောင်းကြည့်ပါလေဒီတိုင်းရဲ့အရေးကြီးတာဖြစ်ပါလေလို့ကျွန်တော်လည်းလို့ဆိုပြီးတော့တတိပေးလိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြမာပြည်မှာပရဲသည်စိုက်ပြီးတရုတ်ပြည်တင်ပို့တဲ့လုပ်ငန်းဟာတယံဇာတပစ္စည်းတင်ပို့ရောင်းကြတာတဲ့ပိုပြီးအကျိုးရှိနိုင်ကြောင်းဦးအောင်ခင်ကရေးသားသုံးသက်တင်ပြထားပါတယ်
တရုတ်အစိုးရစည်ရင်းစရာအရလွန်ခဲ့တဲ့နှစ်ရည်တရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း 13,000 ကျော်ရှိတယ်လို့မြန်မာပြည်ဆိုင်ရာတရုတ်စီးပွားရေးတပ်မှုကမတ်လကပြောပါတယ်။အရင်နှစ်ကတည်းက10ရာခိုင်နှုန်းကျော်တိုးပွားလာတာဖြစ်ပါတယ်။ဒီထဲမှာဖရဲသည်ဒေါ်လာတန်250ကျော်ဘူးတင်ပို့ထားတာလည်းပါဝင်ပါတယ်။မြန်မာဖရဲသည်တခွားမွေးတရပီမင်းကိုတီကျဲမောက်တီနဲ့လိုက်ချီသည်တွေကိုယူနန်ကိုတင်ပို့ပါတယ်။ဒါပေမဲ့တတိတံပိုးစုစုပေါင်းဒေါ်လာတန်း 9,600 ဘူးတရုတ်ကတင်သွင်းနေတာမို့မြန်မာတတိပမာဏဟာအလွန်နှေးပါနေပါတယ်။ ထိုင်းကတတိအမျိုး20ဒေါ်လာတန်း1200ဘူးမနစ်ကတင်ပို့ပါတယ်တရုတ်တင်သွင်းတဲ့တတိပမာဏမှာထိုင်းတတိက27ရာခိုင်နှုန်းရှိပါတယ်ဗီယက်နမ်ကဒေါ်လာတန်း650ဘူးဖိလစ်ပိုင်ကတန်း550ဘူးတတိတင်ပို့ပါတယ်တောင်အမေရိကတိုက်ချီလီနိုင်ငံကတော့ဒေါ်လာတန်း1000ကျော်ဘူးတရုတ်ကတင်ပို့ပါတယ်မြန်မာကအများဆုံးတင်ပို့နေတာဟာဖျဲသီးဖြစ်ပြီးတကွားမွေးကဒုတိယအများဆုံးတရသီးကတတိယအများဆုံးဖြစ်ပါတယ်တရုတ်စီကမျိုးစေ့ယူပြီးစိုက်ပျိုးတဲ့ဖျဲသီးနဲ့တကွားမွေးကို90ရာခိုင်နှုန်းယူနန်ကိုတင်ပို့ပါတယ
်မြန်မာကယူနန်ကိုတတိယဝလံတင်ပို့မှုတိုးပွားလာမှုကိုဂျပန်သူတေသည်ကိုဂျီခူဘိုးကမကြမီကပဲစာတန်းတစ်စောင်ရေးသားထားပါတယ်အမြတ်ဆုံးများတဲ့ဥယျံစိုက်ပျိုးရေးစနစ်3လတုံးနေဆက်မှာတည်တည်စည်းကွက်ပေါ်ထွက်လာတာလို့တည်တည်ဝလံတင်ပို့မှုတိုးပွားလာပုံကိုလေ့လာထားတဲ့စာတမ်းဖြစ်ပါတယ်။တခွားမွေးအများဆုံးထွက်တဲ့မုံရွာခရိုင်ကိုနှစ်ဆန်းပိုင်းကကွင်းစင်းလေ့လာထားပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းယူနန်ကိုတင်ပို့တဲ့တည်တည်ဝလံပမာဏတိုးပွားလာပုံကိုစမ်းစစ်ထားတာဖြစ်ပါတယ်။2016မှာဖျဲသီးဒေါ်လာတန်190ဘူး၊တခွားမွေးတန်90ဘူး၊တရသီး35တန်ဘူးယူနန်ကိုတင်ပို့ခဲ့ပါတယ်။နိုဝင်ဘာလကနေဧပြီလအထိရက်တရာကာလဖျဲသီးနဲ့သခွားမွေးအများဆုံးထုတ်လုပ်ချိန်ဟာတရုတ်ပြည်မှာဖျဲသီးရာသီကုန်ဆုံးချိန်နဲ့တိုက်ဆိုင်နေပါတယ်
။မန္တလေးတိုင်းမှာမိသားစု3400ဟာဖျဲသီးဧက19000စိုက်ပျိုးကြပြီးမိသားစု150ကသခွားမွေးဧက820စိုက်ပျိုးပါတယ်။စကိုင်းတိုင်းမှာတော့မိသားစု3800ဟာဖျဲသီးဧက16000စိုက်ပျိုးပြီးမိသားစု1600ဟာတခွားမွေးဧက12000စိုက်ပျိုးပါတယ်။ကလဘဲနဲ့စဘာလိုစိုက်နေကြတိနံနဲ့ရှင်လိုက်ရင်ဖျဲသီးကအများအစွန်10ဆလောက်ပူရပါတယ်။ဒါပေမဲ့ဓာတ်မြေဩဇာနဲ့အလုသမား300တာမှုအရင်ကလည်းပူများပါတယ်။နောက်ပြီးတော့အရေးအသွေးနဲ့ဈေးနှုန်းမကြည်နိုင်မှုအငင်းတန်းရှိနေတာမှုအရှုံးပေါ်တဲ့နှစ်တွေလည်းရှိပါသေး။မူဆယ်ကို2ရက်နဲ့အရောက်ပို့နိုင်တာဟာမြမဖျဲသီးရဲ့အားသာချက်ဖြစ်ပါတယ်။မူဆယ်ကတစ်ဆင့်ယူနန်ကိုတင်ပို့တဲ့ပုဂ္ဂလိကလုပ်ငန်းရဲ့စားသုံးခုပစ္စည်းဟာမနစ်ကဒေါ်လာတန်း3300ဘူးရှိရောင်းသိရပါတယ်
။ဖျဲနဲ့သခွားမွေးစိုက်သူ3မျိုးရှိပါတယ်။ဒေသခံလက်သမားကကိုဝမ်မြေနဲ့ငှားတဲ့မြေမှာစိုက်ပျိုးကြပါတယ်။စိုက်ပျိုးရေးကုမ္ပဏီကတော့ထုတ်လုပ်ရေးမန်နေဂျာတွေဆေးလှုပ်ပြီးငှားထားတဲ့လက်မြေမှာစိုက်ပျိုးခိုင်းပါတယ်။တရုတ်လုပ်ငန်းရှင်တွေကလည်းမြေငှားပြီးဖျဲသီးစိုက်ကြပါတယ်။ဒေသခံလေသမားဟာ10ဧကနဲ့50အထိစိုက်ပျိုးကြပြီးမြန်မာနဲ့တရုတ်လုပ်ငန်းရှင်တွေကတော့ဧက100ကျော်စိုက်ပျိုးကြတာများပါတယ်။ထွက်တဲ့ဖျဲသီးနဲ့သခွားမွေးကိုမူဆယ်105မိုင်ဈေးမှာပွဲစားတွေကရောင်းဝယ်ကြပါတယ်။မြေငှားပြီးစိုက်ပျိုးတဲ့စနစ်ကျင့်သုံးမှုနဲ့လောအားအင်အားသုံးပြီးဥယျာဉ်အတတ်ပညာအသုံးပြုလာတာမို့ဖျဲသီးနဲ့သခွားမွေးအထွက်တိုးလာနေတယ်လို့ဆိုပါတယ်။တေကမှာအလုသမား2ယောက်လောက်သုံးတာမို့အလုအကန်အများကြီးပေးနိုင်ပါတယ
်။ပြည်တွင်းမှာမြေငှားပြည်စိုက်ပျိုးတဲ့စနစ်နဲ့နေဆက်မှာဂျာပွဲသားစနစ်ပေါ်ထွက်လာတာကြောင့်မြမဖျဲသီးနဲ့သခွားမွေးအများအပြားတရုတ်ပြည်ကိုတင်ပို့နိုင်တာဖြစ်ပါတယ်။တရုတ်ပြည်မှာလည်းဖျဲသီးအများအပြားစိုက်ပျိုးပြီးမြဲအော်တိုဘာလမှာဖျဲသီးရာသီကုန်ဆုံးပါတယ်။တရုတ်ပြည်မှာဖျဲသီးတုံးချိန်မှာမြမပြည်ကဖျဲသီးတွေစားသုံးဖို့အွေရောက်လာတာကြောင့်မြမဖျဲသီးဟာနိုဝင်ဘာလကမေလအထိတရုတ်ဈေးကွက်မှာရောင်းကောင်းနေပါတယ်ဒီအချိန်မှာတရုတ်ပြည်မှာစားသုံးတဲ့ဖျဲသီး80ရာခိုင်နှုန်းကိုမြမပြည်ကတင်သွင်းနေရပါတယ်တရုတ်ပြည်မှာဖျဲသီးလုံသားတဦးကိုတစ်နှစ်ယွမ်200အထိပေးရပြီးမြမပြည်မှာတော့ယွမ်20လောက်သာပေးရပါတယ်မြေငါကမှာလည်းတရုတ်ပြည်က50လောက်ပူများပါတယ်ဖျဲသုံးချိန်မှာတရုတ်ပြည်မှာဖျဲစိုက်ပျိုးရင်မန်ဂိုရောင်ကြီးတွေထဲမှာထည့်ပြီးစိုက်ပျိုးရတာမို့ဈေးအကုန်ကျအလွန်များပါတယ်။မြမပြည်မှာဖျဲသီးစိုက်ပျိုးတဲ့ဈေးစကားဟာတရုတ်ပြည်ထဲအများကြီးတက်တာပါတယ်။ဟိုင်နန်ကျောင်းကဖျဲခင်းတွေဟာမြန်မာနဲ့ယာတီချင်းတူပေမဲ့ဈေးနှုန်းမာရောအရသာမာရောမြမဖျဲသီးကိုမရှင်နိုင်ပါဘူး။ဒါကြောင့်တရုတ်ပြည်ကိုဖျဲသီးတင်ပို့တာဟာတရားဇာတ်တင်ပို့တာတဲ့မြန်မာအတွက်ပိုပြီးအလွန်တွက်ချေကြိုက်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥက္ကင်ရဲ့မြန်မာရေး၃သက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့ တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါရမယ် PNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်ကျူကုတ်ပေါင်ဆိုင်ဒေသမှာမြန်မာနိုင်ငံဘက်အချမ်းတွင်တရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တတိုင်းတွေတည်ဆောက်နေပါတယ်။ထိုင်းမြန်မာနယ်စပ်ကမေလူးဒုက္ခသည်စခန်းမှာရေကြီးမြေပြိုမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ငင်းချင်းလုပ်ငန်းစဉ်မှာတိုင်းနာအဖွဲ့တွေအားလုံးပါဝင်လာနိုင်ဖို့ NCAS EAO ကကြိုးပမ်းသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်ဒေသအတွင်းမြန်မာနိုင်ငံဘက်ခြမ်းပိုင်နဲ့အတွင်းမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကမြေတူးဖော်ဆက်နဲ့လာရောက်တူးဖော်ပြီးတန်တိုင်ကွန်ကရစ်တိုင်းတွေအခိုင်မာလာရောက်တည်ဆောက်နေတယ်လို့ဒေသခံတွေကပြောပါရယ်စက်တင်ဘာလ19ရက်နေ့နံနက်ပိုင်းကမြန်မာပိုင်နဲ့အတွင်းရှိလက်မကြီးပေါ်မှာတရုတ်ဘက်ခြမ်းကမီတာ50ခန့်ကျူးကျော်လာပြီးမြေများတူးဖော်ကဆောက်လုပ်ရေးလုပ်ငန်းများလှုပ်ဆောင်နေတယ်လို့ဖိုင်ကွန်ကျေးရွာသားတွေကပြောပါတယ်။ပန်ဆိုင်ဒေတာအုပ်ချုပ်ရေးမှူးဖိုင်ကွန်ကျေးရွာအုပ်ချုပ်ရေးမှူးနဲ့တက်ဆိုင်ရာအာဏာပိုင်တွေလာရောက်တားမြစ်လို့လုပ်ငန်းတွေခေတ္တရပ်ဆိုင်ထားရပါတယ်။အဆိုပါနေရာဟာ1993ခုနှစ်ကတရုတ်မြန်မာနိုင်ငံသဘောတူညီချက်နဲ့တည်ဆောက်ထားတဲ့နေချာမှတ်တိုင်ကနေမြန်မာနိုင်ငံဖက်ချန်အတွင်းကိုကျူးကျော်လာတာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်။
ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ခရိုင်မှာရှိတဲ့မလဦးကရင်ဒုက္ခသည်စခန်းမှာမိုးသည်သန့်စွာရွာသွန်းရေကြီးမြေပြိုမှုမှာကလေးငယ်သူတေဆုံရုပ်လောင်ရရှိခဲ့ပြီးကျန်တဲ့ခုနှစ်ဦးကတော့ရှားဖွေမသွေရသေးဘူးလို့ကရင်ဒုက္ခသည်များကော်မတီဥက္ကဋ္ဌဆော့ရောဘတ်ထရီကပြောပါတယ်စက်တင်ဘာလ16ရက်နေ့ညပိုင်းကမြေပြိုမှုကြောင့်လူ12ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်ချေစာတင်ကျောင်းပါရာရေးစောက်အုံတွေပျော်ကြပျက်စီးသွားတယ်လို့လည်းသူကဆိုပါတယ်မဲလူဦးစခန်းရေဘေးတိခိုက်မှုကတော့စခန်းတာဝန်ရှိသူတွေ NGO ကယ်ဆယ်ရေးထောက်ပံ့ရေးဖွဲ့စည်းတွေဒေသခံထိုင်းအာဏာပိုင်တွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ
် NCA အပြည့်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာစစ်ပေးတိမ်းရှောင်နေသူချင်းပြည်နယ်ပလက်ဝမြို့နယ်ကရွာသား300လောက်ရှိပြီးအခြေအနေအေးချမ်းလာပြီဖြစ်တဲ့အတွက်နေရပြန်ဖို့အိန္ဒိယအစိုးရကတိုက်တွန်းလိုက်ပါတယ်ဒုက္ခတွေတွေကတော့မတည်ငြိမ်သေးတဲ့နယ်မြေအခြေအနေကြောင့်နေရမပြောင်းချင်ဘူးလို့ပြောဆိုနေကြပါတယ်။မီဇိုရမ်ပြည်နယ်မှာမိခိုနေတဲ့ဒုက္ခတွေအတွက်စားဝတ်နေရေးအခက်အခဲရှိနေပြီးနေရရင်းပြန်ဖို့ခက်ခဲနေသေးတယ်လို့လည်းဆလိုက်ရော့ဘတ်ကပြောပါတယ်။2019ခုနှစ်နိုဝင်ဘာလတုန်းကပလက်ဝမြို့နယ်အတွင်းမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မီဇိုရမ်ပြည်နယ်ဘက်ကစစ်ပေးတိမ်းရှောင်လာခဲ့ကြပါတယ်။ပလဲဝမြို့နယ်ထဲမှာလည်းစစ်ပေးရှောင်400လောက်ရှိနေပြီးအရေးပေါ်စာနိုင်ရိတ်ခါအကူအညီလိုအပ်နေပါတယ်
။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဖာပွန်ဒေသမှာကလင်းငယ်အယောက်300ဝန်းကျင်ဝတ်သက်ရောဂါကူးစက်ခံရပြီးကုသဖို့ဆေးဝါးလိုအပ်နေတယ်လို့အစာအာဟာရမြင့်တင်ရေးအတွက်ငွေကြေးမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။အခုချိန်မှာကျေးရွာ12ရွာအထိရောဂါကူးစက်လာပြီးအဲ့ဒီယောဂါကြောင့်အသက်သေဆုံးသွားတဲ့ကလေးငယ်နဲ့မျက်စိကွယ်ရတဲ့ကလေးငယ်တွေရှိလာပြီလို့နယ်လက်ကျော်ပွဲအိတ်ကျမ်းမာရေးလှုပ်သားဖွဲ့ဘာပွန်ဒေတာတာဝန်ခံစောဖိုးအေးကပြောပါရယ်။ဒါပြင်လိုအပ်တဲ့စေဝါးတွေကိုမေတော်စေခန်းကနေကူညီပေးထားသလိုကရင်ကျမ်းမာရေးနဲ့ကယ်ဆယ်ရေးဌာန KTHW နဲ့နယ်လက်ကျော်ပွဲအိတ်ကျမ်းမာရေးလှုပ်သားဖွဲ့တို့ကလက်ရှိကွင်းစင်ကူတာပေးနေပါရယ်။အဲ့ဒီဒေသဟာဝတ်သက်ယောဂါနဲ့ပတ်သက်လို့အခုနှစ်မှာတော့ဖြစ်ပွားမှုအများဆုံးလည်းဖြစ်ပါရယ်။
လေဧကပေါင်းဆောင်တဲ့ချီပီစစ်တပ်ကတိမ်းစီးထားတဲ့လယ်မြေတွေကိုမူလပိုင်ရှင်တွေကိုပြန်ပေးဖို့ရခိုင်ပြည်နယ်ကြောက်တော်မြို့မှာလေသမားနေရခန့်ကစက်တင်ဘာလ16ရက်နေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ကြောက်တော်မြို့နယ်တောင်းတောင်ရိုးလက်မတော်ညောင်ပင်လနဲ့ပိန်နေချောင်းစတဲ့ကျေးရွာတွေကလေသမားတရာကျော်ပိုင်ဆိုင်တဲ့လယ်မြေဧကပေါင်း1000ကျော်ကို1990ခုနှစ်နောက်ပိုင်းမှာစက္ကခ6တပ်မတ်အပအဝင်အမှတ်305/304/306တိုက်ရင်တွေကတည်ယူခဲ့တာဖြစ်တယ်လို့လယ်သမားတွေကပြောပါတယ်။အဲ့ဒီလယ်မြေတွေဟာရော့ကျေးပေးပြီးသားဖြစ်တဲ့အတွက်ပြန်ပေးဖို့အစီအစဉ်မရှိဘူးလို့ကာကွယ်ရေးဝန်ကြီးဌာန တူဝန်ကြီးဘိုချုံမြင့်နွယ်ကမကြာသေးမီကအမျိုးသားလွှတ်တော်မှပြောဆိုခဲ့ပါတယ်ဒုဝန်ကြီးဘုချုံမြင့်နယ်ရဲ့ဖြေကြားချက်ဟာမြေပြင်အခြေအနေနဲ့ကွဲလွဲနေပြီးတင်းစင်းထားတဲ့လယ်မြေတွေကိုအရင်ကလယ်သမားတွေကိုတီးစားလုပိုင်ခွင့်ပေးထားပေမဲ့အခုခါမှာတော့စစ်တပ်နဲ့နှိစက်တဲ့သူတွေကိုပဲငိုင်းရမ်းထားတယ်လို့တောင်းတောင်ရိုးကြီးရွာကလယ်သမားတအူးကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်ရှိတွားနေတဲ့ငင်းချင်းလုပ်ငန်းစဉ်မှာအလုံးပါဝင်လာနိုင်ဖို့တနိုင်ငံလုံးအပြစ်ခတ်ရစေရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့၁၀ဖွဲ့ NCAS EAO ကဆုံးဖြတ်ချက်ချထားပါတယ်။လက်ရှိတိုင်းသာလက်နက်ကင်တပ်ဖွဲ့တွေမှာအပြစ်မရရသေးတဲ့ UNFC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC အုပ်စုတွေရှိနေပါတယ်။ဒီအုပ်စုတွေကိုဘလို့သဘောတူညီချက်တွေနဲ့အကောင့်ထည့်ဖို့သွားမှာပါလဲ။နမ်ဟုံကလည်းစူးစီးတင်ဆက်ပေးထားပါတယ်။
တိုင်းရင်းနယ်နဲ့ကင်တပ်ဖွဲ့၂၁ဖွဲ့ရှိတဲ့နေရာမှာ၁၀ဖွဲ့ကအပြစ်ရထားပေမဲ့ကျန်၁၁ဖွဲ့ကအပြစ်ရလက်မှတ်ရေးထိုးထားတာမရှိသေးပါဘူး။သူတို့တွေပါဝင်လာနိုင်အောင်အပြစ်ရတပ်ဖွဲ့တွေရဲ့ NCAS EAO ရဲ့ထိပ်သီးညီလာခံတတိယအကြိမ်မှာချမှတ်ထားတာတွေရှိတယ်လို့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ခေါင်းဆောင်ပိုင်းဖြစ်သူဘဒူစောကွယ်ထူးရင်းကပြောပါရစေ။
ကျွန်တော်တို့ဒီတနင်္ဂနွေပြစ်ခတ်တက်ခမှုရဆဲသဘောတူစာချုပ်ထဲမှာလက်မမရေးထိုးထားသေးတဲ့အဖွဲ့တွေလည်းဒီငင်းချိုင်းလုံငန်းစီမှာပါလာနိုင်ဖို့အတွက်ကျွန်တော်တို့ဖယ်လို့ဆောင်ရွက်သွားမလဲဆိုတဲ့လုံငန်းအစီအစဉ်ချထားပါပဲ။ဒီနေရာမှာကျွန်တော်တို့ရဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်မှုကဒီငင်းချိုင်းလုံငန်းစီအပေါ်မှာအခြေခံပြီးလုပ်အောင်မှာဖြစ်တဲ့အတွက်ကြောင့်သူတို့တို့လည်းဆက်သွယ်ပူးပေါင်းဆောင်ရွက်မှုကိုဆောင်ရွက်တော့ဖို့ကျွန်တော်ဆုံးဖြတ်ပါရစေ။
အပြစ်မရသေးတဲ့ UNFC ကိုတော်လကောင်းတိုက်ပွဲဝင်နေတဲ့ FPNCC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကိုတော်လကောင်းတွားရောက်တွေ့ဆုံဖို့ KNU ကောင်းဆောင်ဗိုလ်ချုပ်ကြီးမူသူစေဖို့ကိုရိုင်ဦးဆောင်ဖို့စက်တင်ဘာလ၈ရက်ကနေ၁၇ရက်နေ့အထိကျင်းမိုင်မြို့မှာကျင်းပတဲ့ NCAS EAO ကဆုံးဖြတ်ထားပါတယ်အမြန်ဆုံးလက်တွေ့အကောင့်ထဲပေါ်နိုင်အောင်မှန်ကြရညီလာခံတို့လိုတိုင်းနာလက်နက်ကင်တပ်ဖွဲ့အလုံးပါဝင်တဲ့ညီလာခံကြီးအမြန်ဆုံးခေါ်ယူဖို့လည်းရှိတယ်လို့ NCAS EAO ရဲ့ပြောရေးဆိုခွင့်ရှိသူချင်းအမျိုးသားတပ်ဦး CNF ဥက္ကဋ္ဌဘူးစင်ကျုံးကပြောပါတယ
်ကျွန်တော်တို့ဒီကနေ့ NCA ထူထားတဲ့အဖွဲ့နဲ့ NCA မထူထားတဲ့အဖွဲ့တွေကြားထဲမှာကျွန်တော်တို့ဘုံသဘောထားရည်ချက်တွေကျွန်တော်နှိမ့်နိုင်လို့ရအောင်ဘုံလုံငန်းစင်တွေချမှတ်လို့ရအောင်ဒီရည်လမ်းမှာတည့်ဖို့တော့အများဆုံးကျင်းပတဲ့နေရည်လို့ဒါရီဟာကျွန်တော်တို့ငင်းချိုင်ဖြစ်စဉ်ကိုချောမွေ့စေရည်အတွက်ကျွန်ရက်လက်ကောင်းတွေရဖို့ရအတွက်ဒီအစီအွေကြီးရတယ်ကျွန်တော်ဆုံးဖြတ်ခဲ့တဲ့
ဝါပီသွေးစီညီညွတ်ရဲ့တပ်မတော် UWSA ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့က NCA လမ်းကြောင်းဟာအလုံးမဖြစ်တဲ့အတွက်တခြားနီလာနဲ့သွားလိုတယ်လို့ဆိုပေမဲ့နိုင်ငံရေးညီမှန်းချက်စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်လိုတဲ့ညီမှန်းချက်တွေအတူတူပဲဖြစ်တယ်လို့ဘဒူစောကွယ်ထူးဝင်းကပြောပါရယ် NCA အပြစ်ရလက်နက်ကိုင်အဖွဲ့အစည်းများထိပ်တီးခေါင်းဆောင်အစည်းအဝေးမှာလက်နက်ကိုင်အဖွဲ့အားလုံးငင်းကြင်းရေးလုပ်ငန်းစဉ်မှာပါဝင်လာရေး PPST အဖွဲ့ဝင်တွေကိုပြန်လည်ဖွဲ့စည်းရေးနဲ့အမျိုးသမီးထု30ရာခိုင်နှုန်းပါဝင်နိုင်ရေးအတွက်ဆုံးဖြတ်ခဲ့ကြပါတယ်
ဆက်ပြီးတော့တအံ့အမျိုးသားလူမျိုးရေးတပ်မတော် PSLF TNLA ကဖမ်းဆီးထားတဲ့ရှမ်းတိုင်းရင်သူနမ်မိုဟောင်ကိုအမြန်ဆုံးပြန်လွတ်ပေးဖို့နမ်ခန်ဒေသခံ1000နီးပါးကစက်တင်ဘာလ18ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်။နမ်မိုဟောင်ကိုဖမ်းဆီးခေါ်ဆောင်တဲ့လုပ်ရဟာလူခွင့်ရေးချိုးဖောက်မှုတစ်ခုလို့ရှုမြင်မှုတွေရှိတယ်လို့ TNLA ဘက်ကတော့ပြစ်မှုကျူးလွန်လို့အရေးယူထားတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကတင်ဆက်ပေးထားပါတယ်။
နန်ခမ်းမြို့ကမျိုးသမီးနမ်မိုဟွန်လူမျိုးရေးတွေ့ဆန္ဒပြတောင်းဆိုခဲ့တယ်လို့ဆန္ဒထုတ်ပေါ်ရမှာပါဝင်ခဲ့တဲ့လူငယ်များကွန်ရက်နန်ခမ်းမြို့ကစိုင်းသိန်းရွှေကပြောပါတယ
်ဒီဆန္ဒပြရတဲ့ရချက်ကတော့ဒီနမ်မိုဟွန်လူမျိုးရေးတွေ့ကအတိအကပေါ့နော်နောက်တစ်ခုကဒီလိုအကျန်းဖက်ပြီးတော့ဖန်ဆီးခေါ်ဆောင်သွားတယ်ဟာဘယ်နဲ့နဲ့တိုင်ကမှနောက်နောက်အဲ့လိုမျိုးအလားတူမဖြစ်အောင်ကျွန်တော်ဆန္ဒပြဖြစ်သွားတာပါ
ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့က TNL လက်နက်ကင်ဖွဲ့ကနေလာရောက်ဖန်ဆီးခေါ်ဆောင်သွားခဲ့တာပါနမ်မိုဟုံကိုခဏိသိလှုပ်ပေးခြင်းမရှိသေးဘူးလို့အမဖြစ်သူနမ်မိုခန်းကဆိုပါတယ
်သူတို့မြန်ဆုံးလှုပ်ပေးစီစဉ်တာပေါ်ပြတဲ့တူတူမှလည်းဟိုအစ်မကတည်းကနေတော့ပြီးတော့ဆယ်တန်းပြတ်နေတဲ့တရားလည်းကျမတို့ကလည်းအမျိုးမျိုးလိန်ထားရတာပေါ့နော်ကျမညီမမအပြစ်မရှိဘဲနဲ့ပြတော့ဖမ်းတာ ချင်မလို့တူချင်မရေးတယ်ဒါဆိုရင်ဒီတော့တလားတော့ကြည့်သွားရဲဆိုတော့တို့များနေနေလဲတော့ပြန်มาတခါလဲဆိုတော့ချင်မတို့မကြည့်ဘူးဆိုတော့စက်တယ်မရအောင်
တီအန်လေလက်နက်ကန်ဖွဲ့ကနမ်မူဟုံကိုသူ့ရဲ့နေအိမ်မှာလာရောက်ဖမ်းဆီးသွားတာဖြစ်ပြီးတီအန်လေအကောက်ခွန်ဝန်ထမ်းတွေတာဝန်ထမ်းဆောင်နေစဉ်အပြင်းအထန်သိကတေဆုံးတဲ့အထိတာဝန်ဝတ်ရနှောက်ရက်ခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခဲ့ပြီးရစရာကြီးဥပဒေပုံမှာ333နဲ့အမှုဖွဲ့ရင်းယူထားတယ်လို့တန်လက်နက်ကန်ဖွဲ့ကနေစက်တင်ဘာလ3ရက်နေ့မှာထုတ်ပြန်ထားပါတယ်အမျိုးသမီးတွေကိုဖမ်းဆီးခေါ်ဆောင်တဲ့လောက်ရဟာလူခွေရေးချိုးဖောက်မှုတခုလို့ SNLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်နန်းဆန်းဆိုင်အေးကဆိုပါတယ်
ဒီအမျိုးသမီးကဟိုစစ်သမီးလည်းမဟုတ်ရိုးရိုးတမန်မျိုးသမီးနောက်ပြီးတော့ကလေးအမေကလေး300အမေဆိုတော့တူမှာပို့ပြီးတော့ထိခိုက်နေတာဆုံးရှုံးမှုများတယ်သူ့ကိုဒီလိုမျိုးဖမ်းရတဲ့အတွက်ကြောင့်ပြီးတော့စစ်မှတ်ဖြစ်ပွားတဲ့နေရာမှာအမျိုးသမီးကိုခေါ်သွားတယ်ပြီးတော့ရက်ရှည်ထိန်းသိမ်းထားတယ်ဒါဆိုအမျိုးသမီးအခွင့်အရေးရလူအခွင့်အရေးအားလုံးတော့အကုန်လုံးချိုးဖောက်တယ်
နမဟုံကိုအများဆုံးပြန်လှုပ်ပေးဖို့အမျိုးသားပြန်လည်သိမ်းမြေးရေးနဲ့ငင်းချမ်းရေးပူဟူဌာနအပြင်လူငယ်များကွန်ရက်နန်းခမ်းမျိုးရှမ်းလူငယ်ကွန်ရက် TYN ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD တို့ကလည်းထုတ်ပြန်ချက်တွေတည်တည်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မူဆယ်ခရိုင်ကျူကုတ်ပန်ဆိုင်တိရအတွင်မြန်မာနိုင်ငံဘက်ချမ်းထဲမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တတိုင်းနေတိဆောက်နေတယ်လို့တိရခန်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကမဲလဦးကရင်ဒုက္ခတဲ့စခန်းမှာရေကြီးမြေပြုံမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းကျေးစိုက် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါလေခင်ဗျာ။ VOA ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းဒိုမီတာ24/40/51တို့ကနေဖမ်းယူနားဆင်နေပါတယ်။အဲ့ဒီအစီအစဉ်မှာကျမ်းမာရေးကန္တတိုင်းရင်သတင်းလွှာတွေကိုပြန်လည်နားဆင်ရဖို့ရှိပါတယ်။စီစဉ်နေမကြခင်မှာအဆုံးသတ်တော့ပါမှာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ။
ကိုရီးယားကျွမ်းဆောင်မှာနျူကလ ియర్ ကင်းစင်ရေးအရှိန်မြင့်နေအောင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယတချိန်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။၃ရက်ကြာထိပ်သီးဆွေးနွေးပွဲပြီးဆုံးမြောက်တော်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆန္ဒကိုတောင်ကိုရီးယားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ကံပြည်တော်စုဘက်ကလက်လျောညီထွေဆောင်းလာမယ်ဆိုရင်အဓိကနျူကလ ియర్ ဆေးရုံဖြစ်တဲ့ရုံပြောင်းကိုဖျက်သိမ်းဖို့လေမြောက်ကိုရီးယားကကန့်လန့်ခဲ့တာပါသဘောတူညီချက်ပုံမှာတော့အမေရိကန်ဘက်ကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ပါတယ်အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆူပြူခန္ဓာရဲ့ဘရက်ကာဗာနော့ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရကြောင်းဆွဆွဲထားသူအမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့လွှတ်တော်ကြားနာပွဲမှာထွက်ဆိုဖို့ရှိမရှိမနေ့ပံတောက်ချန်နေမနေ့ထိချိန်ပေးထားတဲ့အကြောင်းထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူစစ်ပညာပါမောက်ခခရစ်စတင်းဘလက်ဆေဖို့ကတော့လွန်ခဲ့တဲ့36နှစ်တုန်းကထိတ်တန်းကြောင်းသားဘဝမှာကဗန်နော့ရဲ့လိမ်မဲဆိုင်ရာအနိုင်ကျင့်မှုခံခဲ့ရကြောင်းဆွဆွဲထားပြီးဘဝတစ်လျှောက်အကြောက်တရားအောင်နေထိုင်ခဲ့ရတဲ့အကြောင်းလည်းပြောဆိုထားတာပါတရားသူကြီးကဗန်နော့ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲတရားရုံးချုပ်တရားသူကြီးဖြစ်ခန့်အသင့်မသင့်ကြားနာမှုတွေတင်းလာနေမှာပြန်ဆောက်ဖို့စီစဉ်ထားပြီးဒေါက်တာဖော့လာရောက်ထွက်ဆိုဖို့ဖိတ်ကြားထားကြောင်းလွတ်တော်ဦးကော်မတီဥက္ကဋ္ဌကပြောဆိုထားတာပါအမေရိကန်ဆွေရဗန္နာရေးသုံးစီဥပဒေချမ်းမှာသူအဆိုပြုထားတဲ့နေဆက်တဲ့တိုင်းကာယံရေးအစီအစဉ်တွေကုန်ကျစရိတ်ထည့်သွင်းမှုအတိုက်ခံဒီမိုကရက်တစ်ကဟန်တားခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲဆွဆွဲပြောဆိုလိုက်ပါတယ်အတိုက်ခံတွေရဲ့ကြိုးပမ်းမှုကိုသူ့ရဲ့ Republican Party ကလက်ခံခဲ့တယ်ဆိုပြီးတော့လည်းအပြစ်တင်ခဲ့တာပါဗန္နာရေးသုံးစီဥပဒေချမ်းမှာနေဆက်လူညုံရေးနဲ့တိုင်းကာယံရေးဘာကြောင့်ထည့်သွင်းမထားရသလဲဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်ကနေဒီကနေ့ပဲမေးခွန်းထုတ်ဝေဖန်လိုက်တာလည်းဖြစ်ပါတယ
်ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00လိုင်းမီတာ24/40/51နဲ့လိုင်းလက်မီတာ190တို့အောင်ဒီထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.